ပြည်ထောင်မှာရှိနေတဲ့ရုရှားထောက်လိုင်းဟောင်းနဲ့တမိဖြစ်သူတို့ကိုအစိတ်ခတ်တပ်ဖို့ကြံစည်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အမေရိကန်ပြည်ထောင်စုကပိတ်ဆို့အရေးယူမှုအသစ်တွေချမှတ်ခဲ့တဲ့အပေါ်လက်တုံ့ပြန်သွားမယ်လို့ရုရှားအစိုးရကဒီကနေ့ပြောပါတယ်။ဒီပိတ်ဆို့မှုတွေဟာတရားမဝင်ကြောင်းလည်းရုရှားအစိုးရကပြောပါတယ်။ရုရှားထောက်လိုင်းဟောင်းဆာဂျီခရီပါနဲ့တမိဖြစ်သူယူလီယာတို့နှစ်ဦးဟာပြည်ထောင်နိုင်ငံဆောက်စ်ဘူရီမြို့ကခုံတန်းရတစ်ခုပေါ်မှာမလအတွင်သတိမေ့ပြီးလဲကျနေတဲ့ကိစ္စဟာသူတို့နဲ့မသက်ဆိုင်ကြောင်းရုရှားကပြောပါတယ်။သူတို့တားဖကတော့ဗီတင်ရဲတပ်ဖွဲ့ကတွေ့ခဲ့တာပါသူတို့နှုတ်စလုံးဟာဆိုဗီယက်ခေတ်ကအသုံးပြုခဲ့တဲ့နိုဗီချော့ခ်ဆိုတဲ့ဓာတုအစစ်ရင်နဲ့တိုက်ခိုက်ခံခဲ့ရတာလို့ဆိုပါတယ်တားဖနှစ်ယောက်စလုံးအသက်မသေပေမဲ့ဆေးရုံမှာရက်အတန်ကြာဆေးကုသမှုခံယူခဲ့ရပါတယ်အမေရိကန်ပြည်ထောင်စုဟာရုရှားကလက်မခံနိုင်တဲ့ကိစ္စကိုတောင်းဆိုနေခြင်းဖြစ်ကြောင်းသူတို့အပေါ်ပိတ်ဆို့ရေးယူမှုတွေအရှိန်မြင့်ထားချနိုင်ရေးအတွက်ဖိအားပေးလှုံ့ဆော်နေခြင်းဖြစ်ကြောင်းလဲရုရှားနိုင်ငံရဲ့ဌာနပြောခွင့်ရအမျိုးသမီးမာရီယာဇခါရိုဗာကပြောပါတယ်အမေရိကန်ပြည်ထောင်စုဟာဒီနည်းနဲ့လက်ရှိမှာအောက်ဆုံးအဆင့်ကိုရောက်နေတဲ့နိုင်ငံဆက်ဆံရေးတင်းမာမှုတွေပိုပြီးကြီးထွားလာအောင်လုပ်နေခြင်းဖြစ်ကြောင်းလဲပြောခွင့်ရအမျိုးသမီးကပြောပါတယ်